ဆိုဟာသစ်လက်ထက်မှာစံချိန်တင်လောက်အောင်သပိတ်မှောက်နေတဲ့မိကျောင်းကံဒေသခံတွေရဲ့သပိတ်တိုက်ပွဲဟာရန်ကုန်တိုင်းဒေသကြီးအစိုးရကိုစိန်ခေါ်နေတယ်လို့ပြည်ထောင်စုလွှတ်တော်ကအစိုးရထံတင်ပြချက်ကိုအစိုးရကအကောင့်ထဲပို့ခြင်းမရှိသေးတာကလည်းနောက်ကွယ်မှာဘာလျှော့ဝှက်ချက်တွေများရှိနေတယ်လဲဆိုတဲ့မေးခွန်းတွေထွက်ပေါ်နေပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးရန်ကုန်တိုင်းအစိုးရကာလုံဝင်ကြီးဘုံမူကြီးတင်ဝင်းကပြောဆိုတာကတော့သပိတ်မှောက်သူတွေကပြဿနာလာရှင်းပေးဖို့တောင်းဆိုနေတာရှင်းပေးပြီးဖြစ်ပါတယ်လို့ RFA ကပြောပါတယ်
။ကိုတို့ခေါ်ပြီးကျွန်တော်ညှိနှိုင်းပြီးပြီ။မျိုးတို့ကပါပါကအကုန်လုံးညှိနှိုင်းပြီးပြီဒါပဲညှိနှိုင်းပြီးတော့သူတို့ကလက်မခံတဲ့ခါကျဘယ်လိုလုပ်မလဲ။စပြီးတော့ဖြစ်တဲ့အကူကျွန်တော်တို့ညှိနှိုင်းကုစိန်တန်းတို့ဘာတို့ညွတ်တော်ကိုယ်စားလှယ်တွေနဲ့ကျွန်တော်တို့ညှိနှိုင်းပြီးပြီဒါပါ။ဟောဒီကိစ္စကလည်းဟိုရှင်းဖို့ကတော့ဒီကူမှကပြခဏခဏပြနေတယ်သူတို့ကလည်
း။ဆန္ဒပြသူတွေလက်ခံခြင်းမရှိတာကြောင့်ပြဿနာအပြည့်အပြတ်မရှင်းနိုင်တာလို့ဆိုပါတယ်။ဆန္ဒပြသူမတင်တင်ချူပြောပြတာကတော
့ခုကကျမတို့တရိတ်ကြောက်ခွင့်တာခုမှဖြစ်တာလी
ဟုတ်
ဟဲ့အဲ့ဒီမှာလဲဟိုဥပမာလိုဥပဒေပြည်လာပါတယ်သူတို့တင်ပြပြလာမယ်လုပ်ပေးပါမယ်ဆိုပြီးတော့ကျမတို့ဒီစကန်တင်နိုင်တဲ့အတွက်ကိုဒီနေရာမှာပဲပေါ့နော်၄ရက်ပဲကြာပါတယ်သိမ်းသွားပါတယ်နောက်ပြီးတော့ဒီခါနောက်တော့ဘာမှဖြစ်မလာပါဘူးဖြစ်မလာတဲ့အတွက်ကိုဒါဒုတိယအကြိမ်ဖြစ်ဒီကြောင့်ကကျမတို့လည်းရဲရှေ့မှာပဲဒီစကန်ခွင့်နေပါတယ်စက္ကူနဲ့ကြာပါတယ်ရှင်အဲ့ဒီမှာပဲသူတို့လည်းရောက်လာပြီးတော့၃လသူတို့အချိန်လေးပါသူတို့ဓာရီအကုန်လုံးကိုဆင်းနေပြီးတိုက်ပါမယ်ကျန်နေတယ်ဆိုတော့သူစုံနာတရှိလာပါတယ်အဲ့အတွက်ကိုလုပ်ပေးပါမယ်လို့ဂရီးပေးခဲ့ပါတယ်အဲ့ဒီလိုဂရီးပေးခဲ့ပြီးတော့၃လတည်းကျွန်တော်စောင့်ရပါတယ်စောင့်ရပြီးတဲ့အချိန်မှာလည်းလုံးဝထိခိုက်မလာပါဘူးရှင်အဲ့အကြောင်းမလို့ခုလိုကျွန်တော်တတိယအချိန်ထိခိုက်ရတာပါရှင
်အာနာပိုင်တွေဂရီးတွေအမျိုးမျိုးပေးခဲ့ပြီးတဲ့နောက်အခုချိန်ထိဘာမှဖြစ်မလာခဲ့ဘူးလို့ဆိုပါတယ်ဇာနာပြသူတွေတောင်းဆိုနေတာကတော့အသိခံရတဲ့မြေအစားပြန်ရရေးဒါမှမဟုတ်ထိုက်သင့်တဲ့ရော်ကြီးရရှိဖို့ဖြစ်တယ်လို့ဆိုပါတယ်ကာလုံဝင်ကြီးဘုံဘူးကြီးတင်ဝင်ပြောပြတာက
ဟုတ်ပဲရမစို့တကူကိုတရားဒီကိုင်ထားလို့တော့မရနိုင်ဘူးလေခုနကလည်းကျွန်တော်ကြည့်ဦးလမ်းမီကိုကိုအောင်သူကဖုံးဆက်တယ်သူအကျိုးကြောင်းလည်းကျွန်တော်ပြောပြလိုက်ပါတယ်ကိုကကိုနေကြအရှိတားနဲ့တမေတက်တက်လာပြီးတော့ဟိုနေဖြစ်တာပဲလာပြီးဒီဟိုကားတွေပါနေနေကြတော့ဟုတ်ဘူးကားတွေတော့လာပြီးဒီမှာလာပြီးတဲရွယ်လာထိုးနေရဲ့ကျေးဇူးတင်တဲ့ဆန္ဒလာပြရပဲဗျာ
။ဒါပြင်ဆန္ဒပြသူတွေဟာနေထွက်ကြေးရလို့ဆန္ဒလာပြသူတွေလို့စွပ်စွဲတာတွေလည်းရှိပါတယ်။ဒီပြောဆိုချက်ကိုဆန္ဒပြသူတွေကညင်းပါတယ်။အခုလက်ရှိစားတောက်ရေးအတွက်အခက်အခဲရှိတာကြောင့်ဈေးတွေမှာနေ့စဉ်အလူခံပြီးစားနေရတယ်လို့ပြောပြပါတယ်။ဆန္ဒပြသူတွေကမိချောင်းကံမှာနှစ်ပေါင်း40ကျော်နေခဲ့ပြီးနှင်ထုတ်ခံရတဲ့အသက်82နှစ်ရှိပြီဖြစ်တဲ့ဒေါ်ဝင်းကြီးပြောပြတာက
မိတို့ဘဝကိုလည်းကြည့်ကြပါအောင်ဒါပြီးတော့အိမ်မရှိရာမရှိနဲ့နမ်းပြီးမှနေရတဲ့သဘောမျိုးကိုဖြစ်နေကြပါပါအဲ့ဒါတောက်တာကတော့ဈေးတွေကမှအလွန်ပြီးတော့စားတယ်ပေါ့ကွာ
ဒေသခံတွေကိုနှင်ထုတ်ခဲ့ပြီးတဲ့နောက်မိချောင်းကန်1နှစ်3ဆိုတဲ့နေရာတွေမှာအဆောက်အဦတွေစောက်ခဲ့ပေမဲ့နေရာပူတွေအများကြီးကျန်ခဲ့ပြီးဒီနေရာတွေကိုစိုက်ခင်းတွေကိုငှားထားခဲ့တယ်လို့ဆိုပါတယ်
ကိုယ်နဲ့ပတ်သက်ရပတ်သက်တောင်းလို့ပေါ့နော်အိမ်မှာငှားခါထားပါလေရှင်ဘလောက်တိန်350လဲဆိုတာငှားခါထားပါရှင်ဒီပိုင်းရှင်ကြီးကတကယ်ကိုနစ်နာလို့တကယ်တည်းဆန္ဒပြလိုက်ကြတော့သူတို့ငှားထားရတဲ့လူတွေကိုပြန်ညှင်ပါလေရှင်ပြန်ညှင်လို့ချက်ချင်းတင်လို့မရပါဘူးရှင်သူတို့တွေကလည်းမဆင်ပေးပါဘူးအဲ့တော့သူတို့မှရောက်တကုန်155 156ရက်ပတ်မှာ20 30ဆိုပြီးတော့မြေတွေသူတို့ပေးတေးပြီးတော့ရှင်လည်းလုပ်ပြရပါလေရှင်ကျမတို့တကယ်မူလတာရှင်တို့တော့အားကြီးတယ်ဘာမှမရရှိခဲ့နဲ့အတလို့ကျမတို့နဲ့ချိချောက်ပြီးဘောနဲ့ပို့မယ်ဆိုပြီးတော့တမ22ခစ်တတမ22ကဘုံမှုတင်ဆိုးအောင်ဥဆောင်တဲ့တပ်ဖွဲ့ကနေပြီးတော့ကျမတို့အတိအတ္တအတ္တမတိတ်ခဲ့တာပါရှင
်မြေခွက်အစားရကြသူတွေဟာအာဏာပိုင်တွေအငှားချထားသူတွေဖြစ်ပြီးမူလပိုင်ရှင်တွေကတော့ဘာခံစား권မှမရှိကြဘူးလို့ဆိုပါတယ်ဒါအပြင်လွန်ခဲ့တဲ့အနှစ်20ကစစ်တပ်ကအင်အားသုံးပြီးဖယ်ရှားစင်မှာကလေးတွေပျောက်သွားတာရှိတယ်လို့တချို့လဲရည်ရွယ်နဲ့ကြပြီးသေဆုံးတာတွေရှိတယ်လို့ဆိုပါတယ်ကလေးပြောက်ဆုံးခဲ့သူဒေါ်အေးမိအခုလိုပြောပြပါတယ်
။အော်ရက်ခွက်ကဆက်ပြီလေ။ဆက်ခိုင်းတဲ့ခါမှာအဲ့မှာအိမ်အနေတို့တွေအိမ်မှာဆိုရည်ရွယ်နေရှိရယ်လေ။တချို့ကလေးတွေကြတော့ရည်ရွယ်နဲ့ကြသေးနေတာတို့ဘာလို့တွေ့ရတာပေါ့။အဲ့ဒီကလေးကတော့အဲ့ဒီတည်းကလုံးဝအဆက်တည်းမရဘူးပေါ့နော်။နိုင်မဲသိပ်ခေါ်ပါတယ်။အဲ့တော့ဆနစ်ကြကြပေါ့ဆနစ်ကြကြပေါ့
။အခုလိုသေဆုံးသွားသူတွေပျောက်ဆုံးသွားသူတွေရဲ့စည်ရင်းကိုလည်းမှတ်တမ်းတင်ထားတာတွေရှိတယ်လို့ဆိုပါတယ်။ဒါအပြင်မြေပြန်လည်ရရှိရေးဆန္ဒပြသူတွေကအသက်86နှစ်အရွယ်ရှိ အဖွားဦးတူဟာလည်းဆန္ဒပြရင်တည်ဆုံးခဲ့ရဘူးတယ်လို့ပြောပါတယ်။မိကျောင်းကံပြဿနာကိုဖြေရှင်းဆောင်ရွက်ပေးဖို့တင်းစည်းကံမြေများစုံစမ်းစစ်ဆေးရေးကော်မရှင်ကအထူးကိစ္စတရအနေနဲ့အစိုးရကိုတင်ပြထားခဲ့ပေမဲ့အခုချိန်ထိဘာသနည်းမှမကြားသေးတာလည်းဖြစ်ပါတယ်။ဒါပေမဲ့အခုရပိုင်တွင်တပိတ်စကန်းကိုရှင်းလင်းတော့မယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ဒီသတင်းတွေထွက်ပေါ်လာတိုင်းရန်ကုန်မြို့ကတက်ကြွလှုပ်ရှားသူတွေမဟာမန္တလပန်းညံမှာလာရောက်စုဝေးတာလည်းရှိတယ်လို့သိရပါတယ်ခင်ဗျာ။